မြန်မာစစ်တပ်အာဏာသိမ်းပြီးအသက်ခံရသူပေါင်း2000ရှိပြီလို့အမေရိကန်တိုင်းရင်းကဆိုလိုက်ပါတယ်။2021ခုနှစ်ဖေဖော်ဝါရီ3ရက်အာဏာသိမ်းပြီးတဲ့နောက်တပ်ဖြတ်ခံရတဲ့သူ2000လောက်ရှိပြီးဒီလိုရသားပြည်သူတွေအတွက်စိတ်မကောင်းဖြစ်မိတယ်လို့အမေရိကန်တိုင်းရင်း Facebook အင်တာနက်စာမျက်နှာမှာဖော်ပြလိုက်တာပါ။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးသင် AAPP ထုတ်ပြန်တဲ့စီးရင်တွေအရစစ်တပ်အာဏာသိမ်းပြီးချိန်ကနေ2022ခုနှစ်မေလကုန်ထိဒီမိုကရေစီလှုပ်ရှားသူတွေနဲ့ရပ်သားတွေတည်ဆုံခဲ့ရတဲ့အရေးအတွက်ကိုအမေရိကန်တန်ယုံကကိုကာဖော်ပြလိုက်တာပါစစ်တပ်တာဝန်ရှိသူတွေအနေနဲ့တော့သူတို့ရဲ့ရက်စက်တဲ့လိုရက်တွေပေါ်တာဝန်ခံမှုတာဝန်ယူမှုရှိလာစေဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတွန်းအားပေးလှုံ့ဆော်သွားမယ်လို့လည်းတန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်မြန်မာစစ်ကောင်စီဘက်ကတော့ AAPP ကထုတ်ပြန်တဲ့ဒီကိန်းဂဏန်းတွေဟာပုံကြီးချက်ချက်ကားပြီးတစ်ဖက်သက်ပြုစုတဲ့စည်းရင်းတွေလို့အမြဲတစေတုံ့ပြန်လေးရှိပါတယ်ကြပြင် PDF တက်ကြိုင်တက်ဖွဲ့ရဲ့လက်ချက်နဲ့တည်ဆုံးတဲ့ရသားတွေအများပြားရှိတယ်လို့လည်းသတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျ